Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2025ခုနှစ်ဇန်နဝါရီလ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်မြောက်ဥဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ညီမစံတော်ချိန်မနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရီဝက်ကိုတိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်သလိုတနင်္ဂနွေလုံးစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Facebook, YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
American တန်မှန်ရေးမှာမြို့သားအကျိုးစီးပွားကိုဗဟိုထားမယ်လို့ American နိုင်ငံသားဝန်ကြီးသစ် Marco Rubio ကပြောလိုက်ပါတယ်ဂျမ်ဖက်ဝါလာဆွဲအဖွဲ့တွေချိန်ချောက်မှုကိုကင်တွယ်ဖြေရှင်းနိုင်ရေးအပြောင်းအလဲတွေမြ мян ဆောင်ရွက်ဖို့ Republican လွှတ်တော်အမတ်တွေကလုံခြုံရေးဌာနတွေကိုတိုက်တွန်းပါတယ် American တောင်ပိုင်း Mexico နယ်စပ်လုံခြုံရေးအတွက်တပ်ဖွဲ့ဝင် 1,500 ကိုဆင်လွတ်မယ်လို့American စစ်ဖက်တာဝန်ရှိသူတွေကပြောပါတယ
်အဲလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ Donald Trump ရဲ့ဒုတိယသမ္မတတက်တန်းစတင်လိုက်ချိန်မှာပဲဖြစ်ပေါ်လာတဲ့ဘူဟာရာရေးရအပြောင်းအလဲတွေနဲ့ပတ်သက်တဲ့တင်ပြချက်တွေနားဆင်ရမှာဖြစ်သလိုတရုတ်ကဂျာဝင်စစ်ဆက်ပေးတဲ့မြန်မာအရှိမြောက်ပိုင်းအပြည့်အညဉ့်ဉာဏ်ကြီးအလားအလာပေါ်သုံးသပ်ချက်နဲ့နောက်ပိုင်းမှာတော့အသက်ရှင်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုက်ကပြောပြသွားမှာဖြစ်ပါလေဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့အဓိပ္ပာယ်စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေအပေါ်တန်းခတ်ပိတ်ဆို့မှုသွေးကုန်ခွန်တွေနဲ့အခွင့်အရေးမချခင်မှာတိုးမြင့်ကောက်ခံရမှုနဲ့ကြုံရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာပြက်ပြက်သားသားပြောဆိုလိုက်ပါတယ်အမေရိကန်သမ္မတအဖြစ်စတင်တာဝန်ယူတဲ့ဒုတိယမြောက်နေ့မှာပဲရုရှားသမ္မတပူတင်ကိုလူမှုခွင့်ရမှာရေးသားပြောဆိုတာဖြစ်ပါတယ်ရုရှားကိုအထင်အောင်လှုပ်ဖို့ကြိုးစားနေတာမဟုတ်ကြောင်းဒုတိယကမ္ဘာစစ်မှာအမေရိကန်တို့အနိုင်ရရေးရုရှားကကူညီခဲ့တာကိုလည်းအမေရိကန်ကအမြဲအမှတ်ရနေမှာဖြစ်ကြောင်းဒါပေမဲ့ရုရှားအနေနဲ့အင်းကြီးချင်းယူကရိန်းအပေါ်မှာတုံ့နယ်နီးပါးကြာကျူးကျော်စစ်ကိုရုရှားအစိုးရအနေနဲ့အဆုံးသတ်ဖို့အချိန်တက်ပြီလို့အမေရိကန်သမ္မတထရန့်ကရေးသားခဲ့တာဖြစ်ပါတယ်စီးပွားချလာနေတဲ့ရုရှားနဲ့သမ္မတပူတင်ကိုသူ့အနေနဲ့အထုအခွင့်ရေးပေးမှဖြစ်ကြောင်းအတိတ်ပဲမဲ့တဲ့စစ်ကိုရပ်ပြီးအဆုံးသတ်ပါအခြေအနေတွေတိထက်ပိုဆိုးလာဖို့သာရှိပါတယ်လို့အမေရိကန်သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားထားပါတယ်အချင်းတို့အတွင်းသဘောတူညီချက်မရရင်တော့အခွန်သွင်းကုန်ကုန်နဲ့တန်းခတ်ပိတ်ဆို့မှုတွေချက်မှတ်တာကလွဲလို့တခြားရွေးချယ်စရာမရှိတော့ဘူးလို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်။ Israel နဲ့ Hamas တို့အပြည့်ရဲ့သဘောတူညီချက်ပထမအဆင့်တစ်လျှောက်လုံး Gaza ကမ်းမြောင်တဲ့ Egypt ကြားက Rafah နယ်စပ်လမ်းကြောင်းကို Israel ကဆက်လက်ထိန်းချုပ်ထားမယ်အကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ရုံးကဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်။နောက်ဖက်ကမ်းကိုအုပ်ချုပ်တဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကရာဖာနေဆက်ဖြတ်လန်းကိုထိန်းချုပ်မယ်ဆိုတဲ့ပြောဆိုချက်တွေကိုအစ္စရေးဝန်ကြီးချုပ်ယုံချင်ညာချက်ကညှင်းဆိုတာဖြစ်ပါတယ်ရာဖာနေဆက်ဖြတ်လန်းချောင်းကိုဥရောပသမ္မဂ EU ကကြီးကြပ်ဆောင်ချီမှာဖြစ်ပြီးအစ္စရေးတပ်ဖွဲ့တွေကအဲ့ဒီ area မှာဝိုင်းရံထားမှာဖြစ်တယ်လို့လူတွေနဲ့ဂုံစီတွေနေဆက်ဖြတ်တန်းခွင့်ပြုရေးမှာလည်းအစ္စရေးကကြီးကြပ်မှာဖြစ်ပါတယ်ဂါဇာမှာဟာမတ်စစ်သွေးကြွတွေကိုဖြိုခွဲရေးအစ္စရေးရဲ့ထိုးစစ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အဲ့ဒီဒေသကို2024ခုနှစ်မေလကတည်းကအစ္စရေးတို့ထိန်းချုပ်ထားတာဖြစ်ပါတယ်ရှင်။အမေရိကန်လုံခြုံရေးဌာနတွေအနေနဲ့အစ္စလာမ်ရဲ့အစွန်ရောက် IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်မှုတွေကိုပိုပြီးတော့ကင်တွယ်ဖြေရှင်းနိုင်ရေးအတွက်သမ္မတ Donald Trump အစိုးရလက်ထက်မှာအပြောင်းအလဲတွေမြ мян ဆောင်ရွက်ချဖို့ထိတ်တန့် Republican လွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်။အမေမြေလုံးချုပ်ရေးဆိုင်ရာအောက်လွှတ်တော်ကော်မတီကချင်းချောက်အကဲဖြတ်ချက်ကိုဗုဒ္ဓနေ့မှာထုတ်ပြန်တာပါအဲ့ဒီတည်းမှာတော့ New Orleans မှာနှစ်သက်ကူနေကလူ14ဦးတေဆုံးခဲ့ရတဲ့တက္ကနဲ့မောင်းဝင်တိုက်ခိုက်မှုနောက်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ဆက်ဆက်မှုတန်တရားနဲ့တာဂျစ်ကစ္စတန်နိုင်ငံသား၈ဦးကို2024ခုနှစ်ဇွန်လအတွင်းမှာဖမ်းဆီးခဲ့တာတွေကိုအလေးထားဖော်ပြထားပါတယ်New Orleans အကြမ်းဖက်တိုက်ခိုက်မှုဟာဆိုရင်အမေရိကန်ပြည်ထောင်စုကိုအကြမ်းဖက်ချိတ်ချမှုတွေဆက်လက်ရှိနေသေးတယ်ဆိုတာကိုထင်ထင်ရှားရှားအသိပေးလိုက်တာဖြစ်တယ်လို့လဲကော်မတီဥက္ကဋ္ဌ Republican လွှတ်တော်မှ Mark Green ကကြေညာချက်မှာပြောဆိုထားပါတယ် အမေရိကန်မျိုးပေါ်မှာအဆွေရောက်တွေထွက်ပေါ်လာအောင်ဆောင်ရွက်စုဆောင်းဖို့ပြည်ပချမ်းဖက်အဖွဲ့အစည်းတွေနဲ့ဂျီဟတ်ကွန်ရက်တွေကဆက်လက်ပိုင်းဖြတ်ထားစေဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်ရှင
် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လင်းပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နေ့မနေ့ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်လုံခြုံရေးကိုထောက်ကူဖို့အတွက်အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတပ်ဖွဲ့ဝင် 1,500 ကိုလာမယ့်ရက်ပိုင်းအတွင်းတက်ချမယ်အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်စတင်တာဝန်ယူပြီးနောက်ချက်ချင်းဆိုသလိုချက်မှတ်ခဲ့တဲ့ရွှေ့ပြောင်းဝင်ရောက်မှုကိုတိုက်ဖျက်ရေးသမ္မတအမိတ်ညွှန်ကြားချက်နဲ့အညီစစ်ဌာနချုပ်ကအစီအစဉ်ချက်မှတ်တာဖြစ်ပါတယ်။ယာယီကာကွယ်ဝင်ကြီးရောဘတ်ဆီလ်ဆလက်စီကတက်ချထားရင်ညွှန်ကြားချက်တွေကိုလက်မှတ်ထိုးမယ်လို့ခန့်မှန်းထားကြပါတယ်။ဘဲတက်ဖွဲ့တွေကိုတက်ချမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုတက်ဖွဲ့ဝင်အရေးအတွက်ကလည်းအပြောင်းလဲရှိနိုင်ပါတယ်။အမေရိကန်တက်ဖွဲ့ဝင်တွေအနေနဲ့တော့လက်တလောသမိုင်းမှာတရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်တာမရှိတာကြောင့်သူတို့အနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်မလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေချက်ထားမဲ့အစီအစဉ်ကိုပြောကြတဲ့တာဝန်ရှိသူတွေကတော့ဒီအစီအစဉ်ကိုတရားဝင်မကျင့်ကြရသေးတဲ့အတွက်အမည်မဖော်ကြပါဘူးရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ဒုတိယသမ္မတသက်တမ်းကိုစတင်တာဝန်ယူလာတာနဲ့အတူပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးသစ်မာကိုရူဘီယိုကအမေရိကန်တန်တမန်ရေးမှာအမေရိကန်အမျိုးသားအချို့စီးပွားကိုဗဟိုပြုမှာဖြစ်ကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။သမ္မတထွန်းကအစိုးရအဖွဲ့ဝင်တွေအဖြစ်အမည်တင်သွင်းခံရသူတွေထဲမှာရူဘီယိုကိုအထက်လွှတ်တော်ကပထမဆုံးအတည်ပြုပေးခဲ့တာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူနေပြီဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံခြားဆက်ဆံရေးမှာငွေကြေးအသုံးပြုမှုဆောင်ရွက်မှုတွေအတွက်စမ်းစစ်ရမယ့်အချက်၃ချက်ကိုလည်းဝန်ကြီးရူဘီယိုကမစ်ရှင်ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီအချက်၃ချက်ကတော့အမေရိကန်ပိုပြီးတော့ဘေးကင်းလုံခြုံမှုရှိစေမလားအမေရိကန်ပိုပြီးခိုင်မာအကောင့်စေမလားအမေရိကန်ပိုပြီးတော့ကျွယ်ဝချမ်းသာစေမလားဆိုတဲ့အချက်တွေဖြစ်ပါတယ်အမေရိကန်ရဲ့အမျိုးသားအချို့စီးပွားတိုးတက်ရေးအတွက်နိုင်ငံခြားရေးဝန်ကြီးဌာနဟာပိုပြီးတော့စမ်းသစ်တီထွင်ထက်မြက်ကျွမ်းကျင်ပြီးပြက်ပြက်သားသားဖြစ်အောင်တည်ဆောက်မယ်လို့လည်းဝန်ကြီးရူဘီယိုကပြောပါတယ်ဒီလိုတိဆောက်ရဲ့အတွက်ဦးစားပေးသတ်မှတ်ချက်တချို့ကိုအစာထိုးတချို့ကိစ္စတွေကိုအယုံဆိုင်မှုရှော့ပေးတချို့ဆောင်ရွက်ချက်တွေကိုတော့ရပ်ပစ်ဖို့လိုမယ်လို့လည်းသူကပြောပါတယ်အထောက်ထားမဲ့ရွှေ့ပြောင်းတဲ့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကိုအဆုံးသတ်ဖို့သမ္မတထရန့်ရဲ့ဂရိကဝတ်ကိုလည်းနိုင်ငံခြားရေးဝန်ကြီးရူဘီယိုကထင်ဟပြောဆိုပါတယ်ရွှေ့ပြောင်းဝင်ရောက်မှုတွေကိုအားပေးတဲ့ဒါမှမဟုတ်လဲဆောင်ရွက်ပေးတာမျိုးနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့လုပ်တော့မှာမဟုတ်ဘူးလို့ဝန်ကြီးရူဘီယိုကပြောပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမှာပြစ်ခတ်တိုက်ခိုက်ခံရမှုအတွင်တရုတ်နိုင်ငံသားတဦးသေဆုံးပြီးသူ့ရဲ့စကပြန်ကတော့လွတ်မြောက်သွားတဲ့အကြောင်းနိုင်ငံအရှိမြောက်ပိုင်းကတာလီဘန်အာဏာပိုင်တို့ကဗုဒ္ဓဟူးနေ့မှာပြောပါတယ်။အာဖဂန်အခြေစိုက်အစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွအဖွဲ့နဲ့ချိတ်ဆက်တဲ့ IS ခူရာဇာအဖွဲ့ကသူတို့တိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောပါတယ်။တာဂျီကစ္စတန်နဲ့နယ်စပ်မှာရှိတဲ့အာဖဂန်ပက်ချန်တခါပြင်းတဲ့အတွင်းမှာညချင်းတိုက်ခိုက်မှုဖြစ်ခဲ့တာပါအဲ့ဒီတရုတ်မျိုးသားကိုပြစ်မှတ်ထားပြီးသူတို့စစ်သားတွေကဆက်တနတ်နဲ့ပြစ်ခတ်ခဲ့တာလို့ IS Khorasan အဖွဲ့ကသူ့ရဲ့ AMEC Media မှာပြောဆိုထားပါတယ်တေဆုံးသွားတဲ့တရုတ်နိုင်ငံသားကအာဖဂန်နစ္စတန်နိုင်ငံတွင်းကတပ်တူတွေတစ်ခုမှအလုပ်လုပ်နေသူဖြစ်တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီတရုတ်နိုင်ငံသားကသူ့ရဲ့စကပြန်နဲ့အတူ Dash E Kala ဒေသကိုအင်ကန်နေနှောင်းပိုင်းမှာကားမောင်းသွားခဲ့တာမှာချုံခိုတိုက်ခိုက်ခံရတာဖြစ်ကြောင်းပြည်내ရဲချုပ်မိုဟာမက်အက်ကဘာကပြောပါတယ်နိုင်ငံခြားသားခီးသွားတဲ့အနေနဲ့ခီးမသွားခင်ဒေတာဆာယာရဲတပ်ဖွဲ့ကိုအကြောင်းကြားရမှာဖြစ်ကြောင်းဒါပေမဲ့တေဆုံးခဲ့တဲ့တရုတ်နိုင်ငံသားကတော့အကြောင်းကြားဖို့ပြက်ကွက်ခဲ့တယ်လို့လည်းရဲချုပ်ကပြောပါတယ်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလည်းသူကပြောပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြံနေမနေ့ခင်ထိတ်တန်းရောက်သတင်းတွေကိုမတ်တီငီထိုက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အင်းမှာပဲဓာတ်ရိုက်လာရောက်ရှူဆိုင်နေတယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားပေးပို့နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်သမရသစ်အပြောင်းလဲမှာမူဝါဒသစ်တွေလည်းပြောင်းလဲလာတဲ့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ် TikTok လူမှုမီဒီယာအသုံးပြုမှုပိတ်ပင်ရေးဥပဒေကိုရပ်ပေါင်း85ရက်ဆိုင်းငံ့ပေးပြီးဝဲသူရှာဖို့တကြော့ပြန်သမရဖြစ်လာတဲ့ဒေါ်နယ်ထရန့်ကသမရအမိတ်အာဏာနဲ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တာကိုအမေရိကန်ပြည်ထောင်စုတွင် TikTok အသုံးပြုသူတန်ပေါင်းများစွာကစောင့်ကြည့်နေကြပါတယ်။ MacDouble ရဲ့သတင်းကိုတော့မက်ခင်လေးကတင်ပြထားပါတယ
်။တနင်္လာနေ့ကကျန်းသစ်စာချိန်ဆိုပြီးတဲ့နောက်သမရဒေါ်နယ်ထရန့်ရဲ့ပထမဆုံးလှုပ်ဆောင်မှုတွေမှာတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Biden's ကုမ္ပဏီပိုင်းနဲ့ဆိုရှယ်မီဒီယာအက်ပ်တစ်ခုဖြစ်တဲ့ TikTok ကိုပိတ်ပင်မဲ့ဥပဒေကိုအမေရိကန်တရားရေးဌာနအနေနဲ့လိုက်နာအကောင့်ထဲပေါ်တာမလုပ်သေးဖို့နောက်ထပ်85ရက်အထိဆိုင်းငံ့ပေးလိုက်ပြီးတော့အမေရိကန်ကနေပြီးတော့ဝယ်ယူသူရှာဖို့အတွက်သမ္မတမိတ်ကြီးညာချက်တွေထဲမှာထည့်သွင်းထုတ်ပြန်ခဲ့တာပါဒီလိုမှမတွေ့ရင်တော့အမေရိကန်မှာပိတ်ပင်ခံရအောင်ပါဒီဥပဒေကသမ္မတဂျိုးဘိုင်နန်အစိုးရတက်တမ်းမကုံငင်လေးမှာပြဋ္ဌာန်းခဲ့ပြီးပြည်ထောင်စုတရားရုံးချုပ်ကအတိပြုပေးလိုက်တဲ့ဥပဒေလည်းဖြစ်ပါတယ
် I guess I have a warm spot for TikTok that I didn't have
a TikTok နဲ့ပတ်သက်ပြီးအရင်ကကျွန်တော်စိတ်ထဲမှာဘာမှမရှိခဲ့ပေမဲ့အခုတော့ဒါကိုကြိုက်လို့စက်ပြီးရှိစေခြင်းပါတယ်ကျွန်တော် TikTok အကောင့်ဖွင့်ခဲ့ပြီးတဲ့နောက်လူငယ်တွေရဲ့မဲ36ရာခိုင်နှုန်းရခဲ့ပါတယ
် 36%သမ္မတ ထရန့်ရဲ့ဒီဆုံးဖြတ်ချက်ဟာတရုတ်နိုင်ငံဘေကျင်းအခြေစိုက် Biden's ကုမ္ပဏီနဲ့ခံမှန်းခြေတန်ပေါင်း190လောက်ရှိတဲ့ American TikTok အသုံးပြုသူတွေအတွက်ကံကြမ္မာအလှည့်ပြောင်းတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကတော့အမျိုးသားလုံခြုံရေးအတွက်စိုးရိမ်ရတယ်ဆိုတဲ့အကြောင်းပြချက်နဲ့ TikTok ရဲ့ဆက်ဆက်ကုမ္ပဏီတွေကို American ပိုင်းဖြစ်ရင်ဖြစ်မဖြစ်ရင်အသုံးပြုမှုကိုပိတ်ပင်ကြောင်း American တရားရုံးချုပ်ကအတည်ပြုပေးလိုက်ပြီးတဲ့နောက်ပိုင်းမှာ TikTok နဲ့ဆက်ဆက်ကုမ္ပဏီတွေဟာ American မှာခေတ္တရန်လာခဲ့ရပါတယ်။ဒါပေမဲ့လည်းသမ္မတ Trump ရဲ့ဆိုင်းငံ့ပေးမယ်ဆိုတဲ့ကြေညာချက်ကြောင့်အခုလိုအပြောင်းလဲဖြစ်သွားခဲ့တာပါ။ Trump ရဲ့ကျန်းသစ်စာချိန်ဆိုပွဲမှာဧည့်သည်တော်ဖြစ်တက်ရောက်ခဲ့တဲ့ TikTok ရဲ့အမှုဆောင်အရာရှိချုပ်ကလည်းဒီအမိန့်အတွက်ကျေးဇူးတင်ကြောင်းတောက်ချာနေကတင်တဲ့ Video Post တစ်ခုမှအခုလိုပြောလိုက်ပါတယ်။
Full and pleased to have the support
TikTok of TikTok platform ပေါ်အမှန်တကယ်နားလည်သဘောပေါက်ပြီးသမရအနေနဲ့ပံ့ပိုးကူညီပေးခဲ့တဲ့အတွက်ကျေးဇူးတင်ဝမ်းသာရပါတယ် TikTok ကိုသုံးပြီးကိုယ့်ရဲ့အတွေ့အမြင်နဲ့ရှုထောင့်တွေကိုဖော်ပြခဲ့တဲ့အတွက်ပ
ါ Express his own thoughts and perspectives
ဒါပေမဲ့လွှတ်တော်ကပြဋ္ဌာန်းထားတဲ့ဥပဒေကဆက်လက်တည်ရှိနေသေးတဲ့အတွက်သမရ Trump ရဲ့ဆိုင်းငံ့အမိန့်က TikTok လို software ကိုလည်းပတ်တည်ရှိခွင့်ပေးထားတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့Oracle ကုမ္ပဏီလိုကုမ္ပဏီတွေကိုတော့ကာကွယ်ပေးနိုင်မှာမဟုတ်ဘူးလို့တရားရေးကျွမ်းကျင်သူတချို့ကပြောပါတယ
် It's quite possible and I suspect that Oracle shareholders
ဒါကဖြစ်နိုင်ပါတယ် Oracle ရဲ့ share ရှင်တွေနဲ့ရှင်တွေကဒီအတွက်စဉ်းစားနေကြမှာပါဒါက48နိုင်အတွင်းမှာကိုဖြစ်လာနိုင်ပါတယ်ဒေါ်လာဘီလီယံရာနဲ့ချီတရားစွဲဆိုခံရနိုင်တဲ့ Oracle ကုမ္ပဏီအတွက်သမ္မတ Trump ကဘာမှလုပ်ပေးနိုင်မှာမဟုတ်ပါဘူ
း And there's nothing Trump can do to extinguish that liability
သမ္မတ Trump ရဲ့လက်ရှိလှုပ်ဆောင်ချက်တွေဟာသူ့ရဲ့ပထမတက်တန်းကလှုပ်ဆောင်ချက်တွေနဲ့အတော့ကိုကွာခြားနေတာပါပထမတစ်ချိန်တုန်းကတော့ TikTok ဟာ American ကအသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်ဆိုရစီကိုဝေမျှနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ TikTok ကိုတားမြစ်ဖို့ကြိုးပမ်းခဲ့ပါတယ်တနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းနောက်တစ်ယောက်ကမေးမြန်းတာကိုဖြေကြားတာမှာတော့ TikTok နဲ့ပတ်သက်တဲ့ဖြေရှင်းချက်တစ်ခုအနေနဲ့ American အစိုးရကတဝက်ပိုင်ဆိုင်မှုကြိုးပမ်းရမယ်လို့ Trump ကတုံ့ပြန်ထားပါတယ်
But I could see making a deal with the US.
American ကဝယ်ယူတာ၊ရာဂိုင်းနှုန်းတော်တော်များများဒါမှမဟုတ်အနည်းငယ်ကိုဝယ်ယူတာမျိုးဖြစ်နိုင်ပါတယ်။သူတို့ပေါ်မူတည်ပါတယ်
။ American တော်ကAmerican ဝယ်သူရှာဖို့ TikTok ကိုရပ်ပေါင်း290ပေးခဲ့ပေမဲ့လည်းရောင်းဖို့လုပ်နေတာမျိုးအများသိအောင်ကြီးညာထားတာမျိုးတော့မရှိပါဘူး
။ The fact that they have not allowed this
သူတို့ကတော့ခွင့်မပြုသေးတာကိုကြည်ကျင်းအပြင်တရုတ်အစိုးရအနေနဲ့ဒီ application ကိုဒီတိုင်းထားဖို့တကယ်ကိုအမျိုးသားလုံခြုံရေးအကျိုးစီးပွားတွေရှိနေတယ်ဆိုတော့လက္ခဏာတစ်ခုလို့ကျွန်တော်ထင်တယ်ဒါကကျွန်တော်တို့အတွက်တကယ်စိုးရိမ်စရာဖြစ်ပြီးတော့ Congress လွှတ်တော်ကနေဒီဥပဒေကိုအတည်ပြုပြဋ္ဌာန်းဖို့ဖြစ်စေခဲ့တာပ
ါ really underlines the original impetus for Congress to pass this bill in the first place
အခုလိုနောက်ထပ်85ရဲ့ဥပဒေကိုဆိုင်းငံ့ထားပြီးသမ္မတ Trump က TikTok ကိုထောက်ခံထားတယ်ဆိုပေမဲ့ကုမ္ပဏီရဲ့အနာဂတ်ကတော့မရေမရာဖြစ်နေဆဲဖြစ်ပါရဲ့ရှင
်။မက်ခင်လေးပြောပြသွားတာပါခင်ဗျာ။အမေရိကန်နိုင်ငံတွင်ပေးဝင်နေတဲ့ဒုက္ခတဲ့အစီအစဉ်ကိုရပ်ထားမယ်လို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်တဲ့အပေါ်မှာဘာတွေဆက်ဖြစ်လာနိုင်မလဲဆိုတဲ့သုံးသပ်ချက်မတင်ပြခင်အခုတော့ဒီယူကရိန်းစစ်ပွဲအတွင်းစေတနာဝန်ထမ်းအဖြစ်နဲ့သွားတိုက်နေတဲ့အမေရိကန်တပ်သားတွေအကြောင်းကိုပြောပြပါမယ်။အသက်23နှစ်အရွယ်အမေရိကန်စစ်မှုထမ်းဟောင်းမန်နုစ်မက်ကဖရီဟာယူကရိန်းစစ်တပ်ရဲ့ကိုယ်စံတာသဘောအလျောက်စစ်မှုထမ်းနေသူပါ ရုရှားရဲ့အမြောက်ဆန်ကြောင့်2022ခုနှစ်မှာမျိုးလုံးတစ်ဖက်ထိခိုက်ခဲ့ရပေမဲ့ရုရှားရဲ့ကျူးကျော်စစ်ကိုတော့ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်။ VOA သတင်းတော့ Ivana Pitbowska ပေးပို့တဲ့သတင်းကိုကိုစံကျော်ကပြောပြမှာပါ။
အသက်23နှစ်အရွယ်မနက်စ်မက်ကဖရီဟာအာဖဂန်နစ္စတန်နဲ့ယူကရိန်းတို့မှာစစ်မှုထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းအောင်တူပါသူ့ရဲ့မျက်လုံးတစ်ဖက်ကတော့ယူကရိန်းဇာဗိုရီဇီယာဒေသတွင်းကတိုက်ပွဲတစ်ခုမှာရရှိခဲ့တဲ့ဒဏ်ရာကြောင့်အမြင်အာရုံကွယ်ပျောက်ခဲ့ရပါတယ်
It's not really too bad.
ဒါတကယ်ကိုစိုးစိုးဝါးမဟုတ်ပါဘူးခင်ဗျားတို့သိတဲ့အတိုင်းပဲဒါကစစ်သားတယောက်အတွက်ပြန်ရတဲ့ဆုလက်ဆောင်ပါ
McCaffrey အနေနဲ့အထက်တန်းအောင်ပြီးပြီးချင်းမှာပဲအမေရိကန်စစ်တပ်တဲကိုဝင်ခဲ့တာပါပြီးခဲ့တဲ့2022ခုနှစ်အမေရိကန်စစ်တပ်တွေအာဖဂန်နစ္စတန်ကနေမဆုတ်ခွာခင်အထိသူ့အနေနဲ့အဲဒီမှာရက်တပတ်အတန်အကျော်ကြာစစ်မှုထမ်းခဲ့ပါတယ
်
ကျွန်တော်အနေနဲ့ပြည်ပြဝဝတာဝန်ထမ်းဆောင်ခွင့်မရတယ်လို့ခံစားရပါတယ်ကျွန်တော်လူတွေကိုဆက်ကူညီပေးချင်ပါသေးတယ်ဗျာ
2022ခုနှစ်ရုရှားတို့ယူကရိန်းကိုကျူးကျော်စေစစခြင်းတပတ်အကြာမှာပဲမက်ကဖရီဟာနိုင်ငံတကာကြီးစားစစ်သားအနေနဲ့ယူကရိန်းစစ်တပ်မှာတာဝန်စတင်ထမ်းဆောင်ခဲ့ပါတယ
်ယူကရိန်းမှာတော့အမေရိကန်တွေလိုတော်လှန်ရေးစစ်ပွဲကိုဆင်နွှဲတဲ့သူတွေကိုကျွန်တော်ထိထိရောက်ရောက်ကိုအကူအညီတွေပေးခဲ့ပါတယ်ဒီအတွက်ကြောင့်ကျွန်တော်အနေနဲ့ဒီတိုင်းပြည်ရဲ့အရေးပါတဲ့အခြေခံမူပေါင်းတွေအတွက်ကိုတာဝန်ထမ်းဆောင်နေရတယ်လို့ခံစားခဲ့ရပါတယ်
မက်ကဖရီဟာ2022ခုနှစ်ဧပြီလ1ရက်နေ့မှာရုရှားတွေတက်ဆွဲထားတဲ့ကီဖ်မြို့အပြင်ဘက်ကဘူချာဒေသကိုပထမဆုံးပြန်လည်ဝင်ရောက်စီးနှင်းတိုက်ခတ်ကြတဲ့အဖွဲ့တွေမှာပါဝင်ခဲ့တဲ့သူတူလည်းဖြစ်ပါတယ် UN ရဲ့အဆိုအရကတော့အဲ့ဒီဒေသမှာဒေသခံအရက်သား400ကျော်ကိုရုရှားစစ်တပ်ကတပ်ဖြတ်ထားခဲ့တယ်လို့ဆိုပါတယ
် They're saying like hey where's our daughters
where's Hey တော့ငါဗျာဒေသခံတွေမေးကြတာက Hey ငါသမီးလေးဘမလဲငါကလေးတွေဘမလဲ ਨੇ တကယ်ကိုအဲ့ဒီအချိန်ဟာကျွန်တော်အတွက်တော့နောက်ဆုံးအနေနဲ့အနာကျင်ငိုကြွေးခဲ့ရပါတယ
်စစ်ရဲ့အနှိမ့်ထာယုံတွေကပဲမက်ကဖရီအတွက်ကျူးကျော်စစ်ကိုဆက်လက်ခုခံတိုက်ခိုက်ဖို့အတွက်ခွန်အားဖြစ်စေခဲ့ပါတယ်ဒါပေမဲ့လည်း2022ခုနှစ်ဧပြီလနှောင်းပိုင်းအိုရီခီဖ်ဒေသမှာတိုက်ပွဲဝင်နေတုန်းသူ့ရှေ့တဲတဲကနေရံကိုဘုံးဆန်ထိမှန်ပြီးတော့အသက်20အရွယ်မက်ကဖရီရဲ့မျက်နှာကိုကွန်ကရစ်ဆလာမန်ပြီးဒဏ်ရာရရှိခဲ့ပါတယ
်လက်တဆုပ်စာလောက်ရှိတဲ့ကြောက်တုံးကကျွန်တော်မျက်နှာကိုလာမှန်ခဲ့ပြီးတော့ပောက်ကွဲမှုကကျွန်တော်ခေါင်းတဲတဲမှာဖြစ်ခဲ့တယ်လို့ပါပဲ
သူ့အနေနဲ့ကလည်းဆေးရုံကတင်ပေါ်မှာလှဲနေရင်တော့မှရှေ့တန်းကိုပဲပြန်သွားပြီးစစ်ပဲတိုက်ချင်နေခဲ့ပါတယ်မက်ကဖရီအနေနဲ့အမေရိကမှာခွဲစိတ်မှုအချို့ပြုလုပ်ပြီးချိန်မှာတော့သူ့အနေနဲ့သတိပြုမိလိုက်တာကသူ့ရဲ့မျက်လုံးတစ်ဖက်ဟာဘယ်တော့မှပြန်ကောင်းတော့မယ်မဟုတ်ဘူးဆိုတာပါဒီအတွက်ကြောင့်သူနဲ့သူ့တငယ်ချင်းတွေစုပေါင်းပြီး Retreating လို့ခေါ်တဲ့လူမှုကူညီရေးရန်ပုံငွေရှာတဲ့အဖွဲ့တစ်ခုကိုဖွဲ့စည်းတည်ထောင်ခဲ့ကြပါတယ
် Now's the chance to endYou know the problem of Russia
ရဲ့ကျူးကျော်စစ်ပွဲကိုအဆုံးသတ်ဖို့အတွက်အခုချိန်ကအချိန်ကောင်းပါပဲ။တခုခုလောက်တာကဘာမှမလုပ်ဖဲနေရတဲ့ဆိုင်တော့ပိုကောင်းပါတယ်။ဒါကြောင့်စစ်ပွဲအတွက်ထောက်ပံ့ဖို့ကြိုးစားမှုဟာတကယ်ကိုမဖြစ်မနေလိုအပ်ပါတယ်
။ခုလက်ရှိတော့မက်ကဖရီနဲ့သူ့တငယ်ချင်းတွေဟာရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကိုထောက်ပံ့ကူညီပေးဖို့အတွက်ရန်ပုံငွေအမေရိကန်ဒေါ်လာ3သိန်းနီးပါးရရှိထားပြီးဖြစ်ပါတယ်ခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါခင်ဗျာ။အခုနားဆင်ရမှာကပြပကနေအမေရိကန်ပြည်ထောင်စုထဲဒုက္ခသည်အဖြစ်နဲ့ဝင်လာနိုင်တဲ့ USRAB အစီအစဉ်ကိုပြန်လည်စီစစ်ဖို့ဆိုင်းငံ့ထားမယ်ဆိုတဲ့ဒေါ်နယ်ထရမ့်ရဲ့သမရအမေကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့လာနေကြီးစီစဉ်ထားတဲ့မြန်မာနိုင်ငံသားတွေအတွက်ပါအခက်ကြုံနေရတဲ့အကြောင်းမေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစိုးသုံးမွန်ကပြောပါတယ်မအီတန့်စင်ကဆက်သွယ်မေးမြန်းထားပါတယ်
ဒုတိယကြိမ်အဖြစ်အမေရိကန်သမ္မတရာထူးအတွက်ဂျန်သစ္စာကျင်းဆိုတဲ့နေ့ဇန်နဝါရီလ20ရက်နေ့မှာပဲထရမ့်ကသမ္မတအမေဒါဇင်းနဲ့ချီကိုလက်မှတ်ရေးထိုးပြီးတဲ့နေရာမှာအမေရိကန်ပြည်အောင်စုပါဒုက္ခသည်ပြီးနေထိုင်နေရာချထားခွင့်အစီအစဉ် USRAP ကိုပြန်ပြီးတော့စီစဉ်ဖို့အတွက်ဆိုင်းငံ့ထားဖို့ကြေညာလိုက်ပါတယ်ဒီအမေချောက်ပြပကနေအမေရိကန်ပြည်အောင်စုတဲကိုဝင်ရောက်ပြီးတော့နေထိုင်ခွင့်လျှောက်ထားတဲ့ဒုက္ခသည်အစီအစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကစပြီးတော့ဆိုင်းငံ့လိုက်တော့မှာဖြစ်ပါသည်။အမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာတာကိုမထိန်းနိုင်ဖြစ်နေတဲ့အတွက်အမေရိကန်ရဲ့အကျိုးနဲ့ကိုက်ညီတဲ့ဒုက္ခသည်တွေကိုပေးဝင်ဖို့စီစဉ်နိုင်ဖို့အတွက်ဒီအစီအစဉ်ကိုဆိုင်းငံ့ရတာဖြစ်တဲ့အကြောင်းထရမ့်ရေးထိုးတဲ့သမ္မတအမိန့်ထဲမှာဖော်ပြထားပါသည်။ဒီအမိန့်ကမြန်မာနိုင်ငံကနေအမေရိကန်ပြည်အောင်စုကိုဝင်ရောက်ပြီးတော့နေထိုင်လို့တဲ့ဒုက္ခသည်တွေပေါ်မှာချက်ချင်းတက်ရောက်မှုရှိတဲ့အကြောင်းမေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇိုသုံးမုံက VOA ကိုပြောပါလိမ
့်။ Okay, the Sangyan Thare အဲ့ဒါလေဟိုအချင်းအခန့်တမရှိဘူး။ ဆိုတော့ဒီမြန်မာပြည်ကဒုက္ခတွေများဥပမာထိုင်လန်မှာအများကြီးရှိတယ်ကျွန်တော်မလေးရှားမှာလည်းရှိတယ်ဆိုတော့သူတို့အတွက်ကတော့တော်တော်လေးဟိုတရင်ကောင်းမဟုတ်ဘူးလို့ပြောရမှာပဲ
ဒုက္ခတွေအစီအစဉ်ကိုတနေ့လောက်အချိန်ယူပြီးတော့ရှောက်ထားတဲ့သူအယောက်1000လောက်ရဲ့အမေရိကန်ပြည်အောင်စုကိုတွားမယ်ဒီလက်မှတ်တွေဖြစ်သိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုပို့ကပြီးတော့ CNN သတင်းမှာဇန်နဝါရီလ22ရက်နေ့မှာရေးသားထားပါလိမ့်။သမ္မတအမိန့်မှာဇန်နဝါရီလ28ရက်နေ့မှာစတင်ပြီးတော့အသက်ဝင်မယ်လို့ရေးသားထားပေမဲ့ဇန်နဝါရီလ22ရက်နေ့မှာဒီလိုလေလက်မှတ်တွေဖြစ်သိတဲ့အထိတွေ့နေရတာပါ
။အခုလာမဲ့လူတွေကိုအခုရောက်လာတော့မဲ့လူတွေကိုတော့မှသူတို့လေလက်မှတ်တော့ဝေပြီးပြီလေရင်တော့စီရတော့မဲ့အချိန်ဆိုအဲ့ဒါတော့သူကခုကဒီ cancel လုပ်လိုက်တယ်ဆိုတော့အဲ့ဒါတော်တော်လေးတော်တော်လေးဟိုဝမ်းနေဆရာကောင်းတယ်ဥပမာဆိုရင်ဟိုကျွန်တော်ကမလေးရှား UN နေဆရာရုံးမှာကျွန်တော်အလုပ်လုပ်ခဲ့ပြီးတယ်ဆိုတော့ကျွန်တော်ဒီ process ကrefugee resettlement process ပေါ့နော်ဒီလုပ်ငန်းစီစဉ်တော့ကျွန်တော်တော်တော်လေးနားလေခဲ့တယ်တလူလေးရင်လက်မှဝယ်တဲ့အဆင့်ဆိုတာကမလွယ်ဘူးအများကြီး process ဖြတ်တန်းရတယ်ဒီUNHCR ကနေ interview လုပ်ရတယ်နောက်ဆုံးလာဝကကနေလည်း interview လုပ်ရတယ်ကျမ်းမာရေး clearance လေးလုပ်ဖို့လိုတယ်ကျမ်းမာရေးဆိုရင်တော့မှဟို6လလောက်တက်တန်းရှိတယ်နော်ပြီးတော့ security clearance လုပ်ရတယ်ဒီဖက်မှာလည်း refugee resettlement တွေကနေကဲဘယ်မှာရောက်မလဲဘယ်ပြည်နယ်မှာရောက်မလဲဘယ်မြို့မှာရောက်မလဲဘယ်မှာနေရမလဲအကုန်လုံးစစ်ဆင်ထားပြီအဲ့ဒါကိုဖြတ်လိုက်တယ်ဆိုတော့အိုးတော်တော်လေးဝမ်းနည်းစရာကောင်းတယ်ဥပမာဆိုရင်ကျွန်တော်တို့ချင်းတွေပေါ့နော်မလေးရှားမှာကျွန်တော်ချင်းတွေအများကြီးရှိတယ်အခုလာမယ့်လူတွေရှိတယ်အခုကျွန်တော်တူမလေးနဲ့သူတမိလေးလာဖို့ရှိတယ်ဆိုတော့အခုကတော်တော်လေးအဲ့လိုမရဖြစ်နေကြပြီ
USRAP အစီအစဉ်ဆိုင်ခဲ့တာက refugee status နဲ့ American ပြည်အောင်စုကိုရောင်းနေပြီးသားဒုက္ခတွေပေါ်မှာတော့တက်ရောက်မှုမရှိပါဘူးသမရအမိန့်ပြချမှတ်ထားတဲ့အတွက်ဒီအမိန့်ကိုပြောင်းပြန်ပြန်လှည့်နိုင်ကြတော့လက်ရှိမှာမတွေ့ရပေမဲ့လေအပတ်ဖက်ကတိုက်တွန်းမှုတွေရှိလာရင်တော့နောက်လပိုင်းတွေမှာဒီသမရအမိန့်ပေါ်မှာပြန်လည်သုံးသပ်မှုတွေရှိလာနိုင်တာလေးဖြစ်ပါတယ်ရှင
် VOA ရဲ့မြန်မာပြည်သားတော်ဝင်နေမယ့်ခင်အစည်းအဝေးလေးကိုနားဆင်ကြည့်ရှုနေရတာပါခင်ဗျာမကြခင်တင်ဆက်သွားမယ့်ပတ်စံကဏ္ဍတွေမတိုင်ခင်တရုတ်ကကြေညာလိုက်တဲ့အရှိမြောက်ဒေသအပြည့်ရဲ့စေရေးအပေါ်မှာဒီတုတ်ပြန်တန်တွေကိုလားဆင်ရပါမယ်မြန်မာစစ်ကောင်စီနဲ့ကိုကတက် MND တို့အပြစ်ရဖို့သဘောတူခဲ့တယ်လို့တရုတ်ဘက်ကကြေညာခဲ့ပေမဲ့ကာယကံရှင်အဖွဲ့တွေကတော့မကြေညာသေးပါဘူး MND နဲ့မြန်မာစစ်ကောင်စီတို့အပြစ်ရလိုက်ပြီလို့တရုတ်နိုင်ငံကပြောလိုက်တဲ့နေ့မှာပဲတရုတ်ကအရင်ပိတ်ထားတဲ့သူ့ရဲ့နယ်စပ်တွေကိုလည်းပြန်ဖွင့်လိုက်ပါတယ်အပြစ်ရကြေညာချက်ကဘယ်လိုမျိုးတက်ရောက်လာနိုင်ပါသလဲကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုအပြစ်ရဲ့သဘောတူချက်ရတာတရုတ်ကဇန်နဝါရီ20ရက်မှာကြေညာခဲ့ပေမဲ့ကိုကန့်တက်နဲ့စစ်ကောင်စီဘက်ကမကြေညာတာနဲ့အကျိုးသက်ရောက်မှုအပေါ်တရုတ်ခြေဆိုင်တရုတ်မြန်မာရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကအခုလိုထောက်ပြပါတယ
် MNDA ကအပြစ်ရတယ်ဆိုတာအစောဆုံးကြေညာထားတာပဲနိုင်ငံရေးဆွေးနွေးပွဲတကားဖွင့်ထားတယ်လောလောဆယ်အပြစ်ရထားတယ်တော်တော်စောစောတွေကပြောထားတာအဲ့ဒါကြောင့်မလို့ခုဟာကသူ့အတွက်ကတော့တော်တော်အနေချောင်သွားတာပေါ့အရင်တော့ပိတ်ထားတဲ့ဗျာဒီအကုန်ပြန်ဖွင့်ပေးလိုက်တော့စီတွေဓာတ်စီတွေဓာတ်မျိုးတွေပေါ့အကုန်ဝင်ခွင့်ရသွားပြီလေနောက်ဝါဘက်ကလည်းပြန်ဖွင့်ပေးလိုက်တာဟုတ်စစ်တပ်ကတော့မပြောတာကတော့အောက်ခြေတက်ကိုမသိစေချင်ဘူးလားမသိဘူးဒီမှာကလားရှုပ်ကိုပြန်ရမရမသိကြတော့တကယ်လို့သာလားရှုပ်ပြန်ရရင်သူဝန်တာအားရကျင်ညာမှာပေါ့ဒါပေမဲ့လားရှုပ်ကအုပ်ချုပ်ရေးကော်မတီတွေကတော့ဘာကိစ္စပြန်ပေးရမှာလဲတဲ့ကျွန်တော်တို့ကအုပ်ချုပ်ရေးဒီပါတွေတောင်စနေပြီတဲ့အဲ့ဒါကိုသူပေးပေးချာချာတိဆောက်ဖို့လုပ်နေပုံရတယ် MNDA ကမြတ်လိုက်တာပေါ့ဗျာစတက်ကတော့ရှော့ပေးလိုက်ရလို့ဖြစ်တာတော့သူကအစားတုန်းကလားရှုပ်ပြန်ညမှဆက်ဆွေးနွေးမယ်ဆိုပြီးကြိုင်တယ်လို့ပြောတယ်အဲ့ဒါတွေကတော့ဟိုဘက်ကလုံးဝကိုလက်မခံဘူးလေကိုကန်ကတရုတ်ကြီးညာတဲ့ထဲမှာလည်းပါတယ်အခုကအပြစ်ခတ်ရက်ဆဲတာပဲဖြစ်တဲ့အတွက်တဲ့နောက်နိုင်ငံရေးတည်ငြိမ်ရေးအတွက်ဆွေးနွေးပွဲတွေဆက်လာဖို့ရှိပါသေးတယ်လို့အဲ့လိုပြောတယ်
ကိုကန်တန်အနေနဲ့မနေ့ဒီဇင်ဘာ3ရက်ထဲကတရုတ်ကြားဝယ်မှုအောက်တစ်ဖက်သက်အပြစ်ရခဲ့တယ်လို့ကြေညာထားပြီးဖြစ်ပေမဲ့အခုနှစ်ဖက်အပြစ်ရလက်မှတ်ထိုးတာကိုတော့မထုတ်ပြန်သေးပဲလက်တွေ့ဖြစ်လာတာအပေါ် CDM ပုံမှုနောက်ရုပ်ကလည်းအခုလိုသုံးသပ်ပါတယ
်ဒီလုံခြုံရေးအရာပဲမထုတ်ပြန်တာလားဒါမှမဟုတ်ဆွေးနွေးရတဲ့ရတဲ့ပုံမှာအဆင်မပြေမှုတွေရှိလို့ မထုတ်ပြန်တာလားဆိုတော့ပြောရခက်မယ်။အဲဘလိုပဲဖြစ်ဖြစ်ဒီဆွေးနွေးမှုရလအနေနဲ့လက်သက်ကုံတွေလမ်းကြောင်းတွေပြန်ပွင့်လာတယ်။ဘွားအနေနဲ့ကိုကန်းနယ်ချာမှာကုန်တွေကူးတမှုတွေပြန်ပွင့်လာတယ်ဆိုတဲ့ဟာတော့အင်တန်ထူးခြားတဲ့အနေအထားဒါကိုကန်းတက်ဒီတုံလိုင်းပတ်တက်ဒီတော်တော်အင်တန်ကောင်းတဲ့အခြေအနေတစ်ခုလို့တော့ပြောလို့ရမယ်ထင်တယ်။ဘာကြောင့်လဲဆိုတော့အချမ်းမြောက်နယ်မြေတွေဟာဒီစစ်ကြောင့်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုအခက်အခဲတွေကြုံနေသလိုဒီဘက်ကနှစ်ဖက်ပိတ်ဆို့မှုတွေကြားမှာအခြေခံသာတော့ကုန်တွေ73စီတွေဖြေဝပြတ်တက်မှုဒီအခြေအနေတွေကြာတိနေရတယ်။နောက်ပြီးကျတော့ဒီစစ်ကြောင့်ပျက်စီးနေတဲ့နယ်မြေကိုပြန်လည်တိဆောက်ရေးတွေအလုပ်ဖို့လည်းအများကြီးအဟန္တရှိနေရတယ်။အကျတော့ဒီကုန်တွေကူးတက်မှုလမ်းကြောင်းတွေပြန်ပွင့်လာတဲ့အတွက်ချမ်းမြောက်ဒေသမှာပြန်လည်တိဆောက်ရေးတွေနဲ့အခြေခံလူမှုလူအချက်အနေထားတွေကိုတော့အများကြီးပြည်လေသွားစီတယ်လို့အမြင်တယ
်။အခုလိုကိုကန်ဘက်ကမချင်ညာသေးတာပေါ့နဲ့ရှေ့ဆက်ဖြစ်လာနေတာကိုတော့ CDM ဘူကြီးစင်ရောကအခုလိုထောက်ပြပါတယ
်။အမှန်တရားတိမ့်ပိုက်ထားပြီးသားနေရာတွေကိုစစ်ကောင်စီလေကြောင်းကလည်းတိုက်ခိုက်လို့တော့မရတော့အဲ့ဒီချိန်မှာလည်းကိုကန်ကလည်းပြင်ဆင်ပါပဲ။ဒါပေမဲ့စစ်ကောင်စီနဲ့အပိယူလှုပ်လိုက်တဲ့ဆိုရင်ဒီနယူးတော်လိုင်းတစ်ခုလုံးပုံပြတ်သွားမဲ့အနေအထားမျိုးရှိတယ်။အဲ့တော့ဒီထုတ်ပြန်တာထက်စစ်ကောင်စီဘက်ကဘုံတလုံးကျလိုက်တာနဲ့ဒီကိစ္စကွမ်းသွားပြီ။ဘုံတလုံးသို့မဟုတ်ကြီးစန်းတစ်ချက်ပေါ့နော်။အဲ့လိုမျိုးပေါက်လိုက်တာနဲ့သွားပြီလို့ပဲပြောရမှာပါ။ဒါပေမဲ့အဲ့ပုံစံကလည်းဖြစ်လာမဲ့အနေအထားမျိုးလိုပဲမြင်တယ်။
ဒီနေရာမှာဘာကြောင့်တရုတ်ကအခုလိုထွက်ပြောရတာဖြစ်နိုင်ပါလဲလို့မိသားမဒေါက်တာလှကျော်ဇော်ကအခုလိုသုံးသပ်ပြပါတယ်
။ तू ကအဲ့အပြစ်ခံရစရင်းလို့လားရလို့သာရတာ။စစ်ကောင်စီကတော့သိရင်ဝါတာမဟုတ်ဘူးလေ။MND ရလက်သိရောတာမဟုတ်အဲ့တော့မတော်တဆတိုက်ပွဲတွေထပ်ဖြစ်လာမှဆိုလို့သူတို့ကိုချုပ်လိုက်တဲ့သဘောမင်းတို့ဒီမှာတော့လက်မှတ်ထိုးထားပြီးပြီဆိုပြီးတော့ချုပ်ကင်လိုက်တဲ့သဘောလို့မြင်တယ်အဲတရုတ်ကအခုကထရန့်တက်လာတော့ဒီကမ္ဘာလုံးမျိုးရုပ်ဖြစ်နေပါတော့အခွန်တွေတိုးမယ်ကုန်သွယ်ရေးစပွဲတွေပါတွေလုပ်မယ်ဆိုတော့တရုတ်ကအဲ့ထရန့်မတက်ခင်မှာကိုအာဆက်ဘလို့ခေါ်တာပေါ့အာဆီယံဆယ်နိုင်ငံနဲ့တရုတ်နဲ့ပေါင်းတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့သူကအကြီးအကျယ်စူးစမ်းနေတာဖြစ်တော့အဲ့မှာအခုပြဿနာတက်နေတာဗမာပြည်ကအခြေအနေတော်တော်ဆိုးနေတယ်ဒါကြောင့်မို့ဗမာပြည်အရေးကိုတော်တော်အားသုံးခွန်ပါတယ်လုပ်နေပါမယ
်။ဒါအပြင်ရှေ့ဆက်မတည်ကြမှုတချို့ရှိနေတာနဲ့စစ်ကောင်စီဘက်ကအပြစ်ရဖို့ဖြစ်ခဲ့နိုင်ပုံကိုလည်း CDM ဘုံမှုနောင်ရကအခုလိုဆက်သုံးသပ်ပြပါတယ
်။ဒီငင်းချင်းနောက်ခွေအခြေအနေဒီမှာတော့တတိယပြောလို့မရနိုင်တဲ့အခြေအနေတွေရှိနေနေတာပေါ့နော်ဒီတက်ချထားရည်တွေနဲ့အပြည့်ရဲ့အခြေအနေကသရုပ်ရဲ့ဖီအားနဲ့လူသားတောင်းဆိုချက်တွေရဲ့အခြေအနေတွေကဘယ်လောက်ဒီပြင်းထန်လဲဆိုတော့ဒီကိုကန် MND အနေနဲ့ကြော်လဲသရုပ်ပေါ်မှာအလုံးစုံလုံဆန်းလို့မရတဲ့အနေတွေလည်းခြိကောင်းခြိလာနိုင်တယ်စစ်ကောင်စီဘက်မှာကြောလေပြီးမှပိုင်းမှာရောအနောက်ဘက်ရခိုင်ဘက်အချမ်းမှာရောနိုင်ငံအနှံ့ပြားမှာရောစစ်မီးဝိုင်းနေတဲ့အခါမှာပြန်မသိမ့်ပိုင်နိုင်တော့တဲ့ချမ်းမြောက်ကိုကန့်ဒေသကိုလိုက်ရောပြီးတော့အပြစ်ရဲ့အနေအထားတွေဆောင်ရွက်ရခြင်းဖြစ်တယ်လို့လည်းယူဆမိတယ်
ကိုကန့်တန်အနေနဲ့အခုလိုအပြစ်ရဲ့လိုက်တာကြောင့်ချမ်းနဲ့စစ်ကောင်စီစန့်ကျင်အင်အားစုတွေစိုးရိမ်နေတာအပေါ်မှာလည်းဒေါက်တာလှကျော်စောကအခုလိုဆက်ထောက်ပြပါတယ
်ဘာကိစ္စမှဆိုအဆိုးအကောင်ရှိတယ်နော်အဲရုပ်တရက်ကြည့်လိုက်ရင်တော့ MND တို့ကအဲ့လိုရက်လိုက်ပြီးတော့သူရထားတဲ့နေရာလေးကိုပဲတိဆောက်မယ်ဆိုလို့ရှိရင်တော့ညနေပြည်တွင်းက PDF တို့နှွေးဦးတော်နိုင်ကြီးကရဲဘော်တို့တတော်အားနည်းနည်းရော့သွားစရာရှိတာပေါ့ဒါပေမဲ့လို့အကောင့်ဘက်ကပါဖြစ်လဲဆိုတော့ MNDA ကတိမ့်ပိုက်ရမိသမျှတွေကသူတည်ယုံဝင်ပိုင်ဆိုင်လို့ရသွားပြီဗျာစစ်တပ်ကလာပြီးတော့ဘုံကျဲလို့လည်းမရတော့ဘူးပေါ့နော်ဒါပေမဲ့မပြောနိုင်ဘူးပေါ့ဗျာဒီအပြစ်ကရစဲကြီးကလည်းဘယ်လောက်ကြာမလဲလို့ဒါပေမဲ့ MND တွက်ကတော့တိုက်ခိုက်ရေးနဲ့မကဘူးအုတ်ချုပ်ရေးပါပိုင်နိုင်ပါတယ်ပြနိုင်တဲ့အကွက်ကွင်းလေးတော့ရတာပေါ့သူသားကိုပြနိုင်ရင်ပြည်သူလူထုကြားမှာကစစ်အာဏာရှင်စနစ်နဲ့လွတ်တဲ့နေရာတွေကရှိတဲ့ပြည်သူတွေရဲ့ဘဝဟာဘလို့ဖြစ်တယ်ဆိုတာဒါတော့ဗမာပြည်တပြည်လုံးကြီးရဲ့ရေရှည်လွမြောက်ရေးလမ်းအတွက်တော့ကောင်းတဲ့အချက်ပေါ့
ဒီအပြည့်ရဲ့သဘောတူမှုအပေါ်စစ်ကောင်စီနဲ့ကိုကန့်တက်ပြောခွင့်ရတော့ကိုစ조사ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တော့ပါခင်ဗျာ VOA အမေရိကန်နိုင်ငံထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးကြရင်လည်းဆိုရင်တော့ကျွန်တော်တို့ VOA Facebook Messenger မှာပဲဖြစ်ဖြစ် email လေးစာ burmese@voanews.com ကိုစာရေးလို့ပဲဖြစ်ဖြစ်ပေးပို့နေပါတယ်ခင်ဗျာ
ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖြူရီမနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖြူရီညချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမြင့်ရေရုပ်သံ line view မြန်မာပိုင်း website မြင်တာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ editor နဲ့ဆွေးနွေးကန်ဂျန်စီနဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့လူမျိုးစုပြည်ထနာနဲ့မြန်မာအနာဂတ်ဆိုတဲ့ editor နဲ့ဆွေးနွေးကန်မှာဖြစ်ပါတယ်နေချေဗီတီရှာရဲ့သွေးခွဲစနစ်ကြောင်းလို့ဒစိတ်တေသအဖြစ်ပြောနိုင်ပြီးအာနာရှင်စနစ်အောက်မှာပို့ပြီးတော့နက်ဆိုင်ကျေပြန့်လာခဲ့တဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆရာအာနာရှင်စနစ်လွတ်မြောက်ခဲ့ရင်ရောအလားအလာဘယ်လိုဖြစ်လာနိုင်ပါသလဲ VOA အကြီးတန်းအယ်ဒီတာဦးကျော်စံသားကိုမမသစင်အောင်ကဆွေးနွေးထားတာကိုပြန်လည်တင်ဆက်လိုက်ပါတယ်
လာပါဦးကျော်စံသားရှင
်ဘုရားပါဆရာ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆရာနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘလောက်ထိအရေးပါပါလဲ
သိအရေးပါပါတယ်လူမျိုးစုပြဿနာဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆွေးနွေးမှမဟုတ်ဘူးလို့ပြောမှဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန်ဖက်ဒရယ်ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်ဆင်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တဲ့အချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာတွေ့ရပါတယ်ဇာသိအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လည်ဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားတင်တယ်လို့ပြောမှာဖြစ်ပါတယ်မြန်မာနိုင်ငံ
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တွေသာအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘဟုအစိုးရအာဏာရော့နယ်ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီအရေးတော်ပုံစစ်ပွဲမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တယ်သူတို့ပြဿနာဖြစ်လို့နောက်လွတ်လပ်ရေးရအောင်မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တွေကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြားထားလို့ပဲစီကြားအုပ်ချုပ်ခဲ့တာ။ချင်းတွေကိုစုပြီးတော့ခလေသူတို့စီကြားအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟုသအင်အားရောနယ်ဖို့အတွက်ခုအဲ့ဒီလူတွေကိုနှိမ်နှင်းတဲ့နေရာမှာအုံပြုလို့တဲ့တိုင်းရင်းသားတွေကိုစစ်ကြီးစစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းပြအောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတန်းတွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်နှမျိုးကွဲတယ်ဆိုတော့သူတို့သူတွေကလုပ်ပြီးလုပ်ခဲ့တာအဲ့ဒီသတ်မှတ်ထားကိုပို့ဆိုတာကဗမာပြည်မှာဆက်ပြီးတော့ကျင့်သုံးတယ်ဟဲ့တကယ်တော့အဲ့ဒါကိုနှိုက်ရမှားနေတယ်ဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ်ဘ ਹੁ အစုကမှလည်းပဲသူတို့ကိုကုစားပြုမှုအပြည့်အဝပါမယ်ဒါ့ပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ခင်အမလစ်တိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်ဘုလိုသတ်ပုံနေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသူစနစ်ဖြစ်ပါတယ်အဲ့ဟောက်ကိုလုံးဝပြပြင်းနိုင်ဖို့လိုတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီရှိမှုကိုအသီးမှတ်ပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနှိပ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်ပြတတ်တာသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ကတော့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်ပါတဲ့သဘောထားတွေရောပါသွားနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်နိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနှိုက်ကစတဲ့မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရေးပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့မှာအဖြစ်ပြုစင်လို့ပါလို့ လန်ဒန်သွားပြီးတော့ဒါဒါယာကီအုပ်ချုပ်ရေးတို့တပြည့်ဟုတ်မှုတို့အဲဒီဟုတ်မှုတို့ဒါယာကီတို့တောင်းဆိုကြတဲ့လူဟာဒါတတိပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဒါဘာရက်စာကြီးတွေတန်ကြာဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်ချွေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတိုးတက်တာကြီးပြီးတော့အဲ့လိုတဆင်းတိုးတက်ဖို့လိုချင်တယ်နောက်ပိုင်းမှာဗမာပြည်မှာဒုမအစီယုံဒါ ไอ้ห่านี่เนี่ยดูจ้องตาฤพอเลยยังแตกตัวจ้องตาก็ใส่ภิแล้วแตกจั่วลาภิไอ้ยีอูซาไปลายาได้โดมาซียงปอปอกลาได้สกินมิวเฮ้โดบมาซูแล้วผิดลาได้မျိုးบาซาศาสนาสวยกูติญญาแจกกูเลยไปใส่ภิแล้วแตกลองออกลุกลาจาได้สรไอ้ห่านี่อ่ะบัมเมนเซนทริกบอบมาอูซาภิแล้วตะโบမျိုးผิดเลยนอกไปมาแล้วตรุเปลี่ยนหาบมาโดมาสกินมิวเฮ้โดมาสรเมียนมาตะไหนกันโกซาภิแล้วบาเว่ปျော့ๆตะชูก็ไอ้เราใส่ไม่ปาจิญญาอูนอกพี่รอအမျိုးဘာသာศาสနာဆိုရလဲပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲတော်တော်ပြောရသလိုပဲเนาะအဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဗုဒ္ဓဘာသာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရီးရန်တွေဆိုသူတို့ပဲမသွားတာမှလဲဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီခါတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြေကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမချက်ချရာတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နေခဲ့ဘူးခုနကပြောတဲ့60နှစ်အနာသီမေးနောက်မှာဘာမင်းစင်ထရိတ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းဒေသအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းဒေသတွေကအကုန်လုံးပုံကန်ထကြွလာကြတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD ဆွေးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲ့ဒီကမျောလင်းချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းဒေသတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးရတယ်ဒါလက်ခံရတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မတည်လဲဘူးလေနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ဟာကျူစိုစင်းတဲ့အဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည့်နိုင်ဘူးအဲ့ဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထလကနဲ့လုတ်တယ်ဆိုရဲအထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲ့အတွင်းသီးလူရဲတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကတော့ဘူးဒီမှာအဲ့မှာချိန်ဘက်မှာပြည်လဲမှုဘာညာရနေပြီးအများကြီးချိန်ပြင်းတဲ့ခါစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မှတ်ထိုးဖို့ကိစ္စပြတ်သွားတဲ့ဘာညာဆိုရဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးတွေဖြစ်တယ်နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုဒန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်အာ NLD ပါတီကလူတွေကအတိုင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရအခါမှာပထမအကြိမ်တွေကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူတို့ individually တူချင်းကောင်းခောက်ရွေးတယ်ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူးအတိုင်းသားတယောက်ပါရင်ပြီးတော့ပြီးရွေးတယ်ဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုထားကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကိုစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီအချိန်မှာကိုစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာအဲ့တော့တိုင်းဒါဘူကွန်မတီထဲမှာဘလူးစီမံခံခွဲတဲ့ထဲမှာတကယ်အာဏာပိုင်တဲ့အထက်မှာဘူးပါတယ်ဆိုတာမျိုးမြင်ကြတယ်အဲကြောင့် NLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနယ်လာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်သလောက်ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒစီကောင်းစီခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့ဒုံရင်းပြောင်းသွားတာပဲတဖို့
လက်ရှိအခြေအနေမှာစစ်ကောင်စီကဖက်ဒရယ်အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောကပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ဟာပြစ်စီကြရတာကတည်းကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်တာတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်လာတဲ့ခါသူတို့ထွက်ပေါက်ရှာတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားတာတွေအများကြီးတွေ့လာရတယ်။ဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်။အဲအေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်။ဒီလိုလူသွေးခွက်နေတဲ့ငါတို့သတိထားမှဖြစ်တယ်။သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့လိုမျိုးဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလို ရီယံမျိုးကိုထပ်ပေါက်ဖြစ်ဆရာနိုင်ရှင်စနစ်မှာဆက်ဆက်သုံးခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတကူမှာဆနာပြပွဲဖြစ်တော့ကဥသံအေးခင်းတော့ကလားအိမ်မှာတိုင်းရင်းသားတက်တွေခေါ်ပြီးတော့တင်းတို့ငယ်ဦးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေကြတာရှိအဲ့လိုမျိုးတွေသူကတနည်းနည်းသူတို့လုပ်တာတွေလွတ်တက်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုပေးမယ်ဆိုတော့တိုင်းရင်းသားတွေလည်းယုံကြားလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုတ်ထင်းနဲ့စိတ်သာရှိခဲ့ရင်ဟိုပြည်ထောင်စုဒီတန်းခိုင်မြဲရေးဘာညာဆိုရဲကြွကြော်သွားလို့ခဲ့တဲ့နှစ်ပေါင်းများစွာကြာနေပြီအခုမှပဲသူတို့အထင်နာနေတဲ့အခါမှာဒီဟာကိုကြဲကြဲလောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြောင်းဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ခင်ဗျ
ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညီအလားဘလို့ရှိပါလဲ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညွန့်ညွန့်နဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်လေးလွမြောက်တဲ့နယ်မြေတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့တရားတို့ကချင်းမှမှာတံများရှိပါတယ်အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုရဲသဘောကိုပြောနေရတယ်စိတ်တန်ဖိုးစီပြီးတော့မျောလင်း jet အားတက်စရာကောင်းပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လိုပါတယ်ဘုမမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတော့တိုင်းသားစလုံးကြီးပြတ်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနေဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကကတော့ဒီပြဿနာနာတာရှည်ရောကြီးပါဖြည်းဖြည်းစေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပုံပေါ်ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့ခါ gen z သူတို့သိအကူပါတယ်ဒီလူငယ်တွေဟာအကုန်လုံးစွန့်လွှတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းစွန့်လွှတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလို့ခြင်းရဘူးအကုန်လုံးတပေါင်းနဲ့လုံမယ်ဆိုတော့ခေါင်းဆောင်မှုအခမ်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခမ်းမှာအဲ့တမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာတဲ့ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်။နောက်ပိုပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်။ကျွန်တော်အများအားပြောနေလို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်။ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားလားဆက်ပြီးကောက်မယ်လို့မျှော်လင့်ပါတယ်။တကယ်လို့ဒီအခွင့်လန်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်လန်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်30 20ကတော့အဲ့လိုပဲတန်တရာစိုးရမှာကျင်းလည်နေရအောင်မလို့ထင်ပါတယ်များစင
်ဟုတ်ကဲ့ပါဦးကျောင်းစံသားရှင်အခုလို့ဆွေးနွေးသုံးသပ်ပေးရတဲ့ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်အဒီရာနဲ့ဆွေးနွေးကန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာတပတ်တွင်အားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဂျန်စီအစီအစဉ်အလှည့်ရောက်လာပါပြီမြန်မာနိုင်ငံအထက်တန်းကျောင်းသားလေးကဘောလုံးအားကစားထူးကျွန်လို့အမေရိကန်ထိပ်တန်းပုဂ္ဂလိကအထက်တန်းကျောင်းမှာပညာတော်သင်ဆုရခဲ့ပါတယ်။သူကအမေရိကန်ဘောလုံးအကယ်ဒမီမှာရွေးချယ်ခံရတဲ့ပထမအဆုံးသောမြန်မာကျောင်းသားလေးပါ။ဘောလုံးအားကစားနည်းပညာနဲ့ကျောင်းပညာရေးပေါင်းဆက်သင်ကြားနေရတာလည်းဖြစ်ပါတယ်။ကိုဖုံးမြတ်ပြည်စုံကိုဂျန်စီပြိသက်အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ
်။ကျွန်တော်နာမည်ကတော့ဖုံးမြတ်ပြည်စုံပါ။အင်္ဂလိပ်နာမည်ကတော့ Patrick ပါ။ကျွန်တော်အသက်15နှစ်မြန်မာပြည်မှာပဲမွေးပြီးတော့မြန်မာပြည်မှာပဲကြီးလာတာပါ။ကျွန်တော်အခုတော့ဒီ US မှာ Phnom Science Academy ဘောလုံးတဝက်ကျောင်းတဝက်သင်နေပါတယ
်မင်္ဂလာပါဂျန်စီတို့ဤအခုမိတ်ဆက်သွားတဲ့လူငယ်လေးကတော့အမေရိကရဲ့ထိပ်တန်းဘောလုံး Academy တခုမှာပညာတော်သင်ဆုရထားတဲ့မြန်မာလူငယ်လေးပါသူကမြန်မာနိုင်ငံကနေပြီးတော့ဘောလုံးအားကစားနဲ့ပရမအဦးဆုံးပညာတော်သင်ဆုရတဲ့လူငယ်လို့လည်းပြောလို့ရတာပေါ့နော်သူကအမေရိကကိုမရောက်ခင်မြန်မာနိုင်ငံမှာလည်းဘောလုံးကစားခဲ့သူရဲ့တဲ့
မြန်မာပြည်မှာဆိုးခဲ့တော့ကတော့အရင်ဆုံးစားခဲ့တာတော့ကျောင်းအသင်းပေါ့ကျွန်တော်3တန်းလောက်ကနေကျောင်းအသင်းမှာစားခဲ့စားဆော့ပြီးတော့ဒီ2022 9တန်းလောက်ရောက်လဲရောက်ကျွန်တော်ဒီရန်ကုန် United Academy ပေါ့စနေတနင်္ဂနွေနေ့တန်းကို training သွားဆင်းတယ် training သွားဆင်းပြီးတော့ကျွန်တော် အိုက်ကရစပြီးတော့အိုက်ကကိုနီးပြဆရာနိုင်ဆရာထွန်းပေါ့ကျွန်တော်နီးစနစ်မှန်ပိုတင်သွားတယ်ပိုတင်သွားပြီးတော့ကျွန်တော်2023 U15 League စာလက်စာကိုကျွန်တော်လူရွေးပွဲသွားဖြစ်တယ်ပေါ့ကလပ်အသင်းတစ်ခုအရအလူရွေးပွဲသွားပြီးတော့ကျွန်တော်အိုက်ကလပ်မှာတော့စီဇန်တစ်ခုလုံးစော့ပြစ်ပါတယ်မြန်မာပြည်မှာအသက်15နှစ်ထိစော့ခဲ့ရပေါ့ဒီ US မှာတော့အခုဒီSeptember မှာရောက်လာတာပေါ့ September မှာရောက်လာပြီးတော့အခုဒီ2024-2025 ရာသီအတွက်စောဖို့ဆိုပြီးတော့လာခဲ့ရပါတယ
်။ဒီလိုအားကစားပညာရည်နဲ့ပညာတော်သင်စုကိုဘယ်လိုရအောင်ယူနိုင်လဲဆိုတာကိုလည်းမေးကြည့်လိုက်အောင
်မယ်။ Online ပေါ်မှာ Internet ပေါ်မှာဒီအနောက်ပိုင်း Academy အကြောင်းတွေလေ့လာရင်းနဲ့ဒီ Academy တွေတွေ့ရတာပေါ့ဒီစစချင်း Academy တွေလေ့လာတော့အဲ Academy ရဲ့နီးပြ email တွေပါလို့ယူပြီးတော့ကျွန်တော် email ပို့ရပေါ့အနည်းပြတော့အ email ပို့ရအထဲမှာကိုစောတဲ့ video တို့ resume တို့ပါတွဲပြီးတော့ပို့ပြီးတော့မှအနည်းပြတွေကပြန်ဖြေရပေါ့အပြန်ဖြေရအနည်းပြတွေမှာတော့ဒီ Italy အသင်းတသင်းကတော့ကျွန်တော်ပြန်ဖြေပြီးတော့ဒီ2024-2025စောဖို့ဆိုပြီးတော့ offer တော့ချခဲ့ပါတယ်အစတော့ကတွားဖို့တော့မှန်းထားတယ်ပေါ့ academy ကိုဒါပေမဲ့ကျွန်တော်တေချာပြန်ပြီးတော့ကြည့်လိုက်တော့မှဟွာဒီ US ဘာဖြစ်လို့ရွေးလဲဆိုတာဒီ US က education system ကြတော့ကျွန်တော်ဒီ US ဘက်မှာပိုကြိုက်လို့ဆိုပြီးတော့ဒီဘက်လာပြစ်တာ
အခုသူတက်နေတဲ့အထက်တန်းကျောင်းကပညာရေးရောဘောလုံးအားကစားကိုရောဗတ်စုံတင်ပြီးနေတာဆိုတော့သူ့ရဲ့ကျောင်းကအတွေ့အကြုံများရောဘယ်လိုရှိနေလဲအာရှလာတဲ့ကျောင်းသားတယောက်နေဘယ်လိုအခက်အခဲတွေကြုံသွားနေရလဲဆိုတာလည်းမေးကြည့်ထားတယ
်ကျွန်တော် US curriculum US high school ဆိုတော့ကျွန်တော်ဒီနေ့ရိုးရိုးhigh school tensha high school english အဲ့တော့ကျွန်တော်အခုတက်နေပါတယ်ဒီဘောလုံးပိုင်းမှာကျတော့လေဒီကျွန်တော်ရဲ့အကြောင်းကဟိုဘောလုံးတစ်ဝက်အကြောင်းတစ်ဝက်ဆိုတော့ဒီနေ့တိုင်းဆိုရလေနေ့တိုင်းနေ့ပါလောက် training ရှိပါတယ်ဟိုတစ်ခါလေကျရင်အသင်း training ကမိုးလင်း9နာရီပြီးလည်းပြီးတော့ကျောင်းတက်ပြီးလည်းပြီးတော့နေကင်းတနာရီကျရင်နောက်ထပ် training test ရှိပြီးတော့ပြန်လာရင်တော့အင်စာတို့ကတော့လုပ်ဖို့နေရပိုင်းမှာကျတော့ယာသီဥရုပေါ့ယာသီဥရုကမြန်မာနဲ့မတူဘူးဆိုတော့တအားအခုတားနေရပိုင်းမှာတော့တော်တော်အေးတယ်ပေါ့တော်တော်အေးရနှင်းနေပါတယ်ကျတော့နည်းနည်းလေးတော့ use နည်းနည်းလေးအချင်းကြွားသွားတယ် used to ဖြစ်ဖို့တော့ဒီဘောလုံးဘက်မှာကျတော့ဆက်ဆချင်းရောက်တော့ဒီပြိုင်ဘက် player တွေရောအသင်းပေါ်တွေရောဥရောပလေဗီဇင်တို့အာဖရိကလေဗီဇင်ဆိုတော့လေဒီဆော့ရတာလည်းနည်းနည်း adjust လုပ်ကြပါတယ်ကျွန်တော်ရဲ့အကြောင်းဆိုရင်ဟိုက international student တွေများတယ်ပေါ့ international student ဒီက international player တွေပေါ့ကျွန်တော်ရဲ့ဒီဘောလုံးအသင်းမှာဆိုရင် US နိုင်ငံသားတယောက်မှတော့မရှိဘူးဟိုဒီဘောလုံးအသင်းမှာဆိုရင်ဒီက Brazil တို့ Spain တို့ Africa ဘက်ကတို့ဒါမှမဟုတ်တခြား Europe ဘက်ကတို့ England ဘက်ကတို့တော့များတော်တော်များများပါတယ် player တွေတော့
ဒီလူငယ်လေးကလေဘောလုံးအားကစားကိုငငယ်လေးတည်းကဝါသနာပါခဲ့တာတဲ
့ဘောလုံးတော့ကျွန်တော်ငငယ်လေးကစပါဝါသနာပါခဲ့တာပေါ့ကျွန်တော်ကျောင်းထမင်းစားတဲ့ချိန်ဆိုရင်ကျွန်တော်တငယ်ချင်းဘောလုံးကန်ပြီဒါအဲ့ဒါနဲ့ကျွန်တော်အိုက်ကလည်းပဲစားပြလာပဲကျောင်းအသင်းအားတွေဆိုကျောင်းထမင်းစားချိန်တော့
ရှေ့ဆက်ပြီးတော့သူကဘာတွေလုပ်သွားဖို့ရှိနေလဲ
မြမလေရီစင်စက်ခွန်အောင်လဲစော့ဖို့အခွင့်အရေးရှိရင်တော့ကျွန်တော်စော့ချင်ပါတယ်ပေါ့ဒီပြီးလည်းပြီးတော့ဆန်နတန်ပြီးလည်းပြီးတော့အခုမှန်းလာတော့ college အားကစားဖို့ဒီ college soccer ကိုစောဖို့လည်းမှန်းလာပါတယ်ဒီ college soccer ပြီးတော့မှ professional level တဆင့်တက်ဖို့ဟုတ
်ကဲကျန်စီရိုးရေးဒီတစ်ပတ်တော့ဒီလောက်ပဲเนาะဒီလူငယ်လေးလိုပဲကိုဝါသနာပါတဲ့အရာနဲ့ဘဝမှာတဆင့်တက်တဆင့်မြင့်ပြီးတော့အောင်မြင်တဲ့ဘဝတွေရကြပါစေလို့ဆုတောင်းပေးလိုက်တယ်เนาะရှေ့တစ်ပတ်မှာလည်းပြန်တွေ့ကြမယ်တတ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရပါမယ်။ Premier League Champion Manchester City အသင်းကတိုက်စစ်မှု Erling Haaland ကိုစံချိန်တင်စာချုပ်ထပ်မံချုပ်ဆိုလိုက်ပါတယ်။Manchester United အသင်းရဲ့ဂန်ဒဝင်ဘောလုံးသမားကြီး Dennis Law အသက်84နှစ်အရွယ်မှာကွယ်လွန်သွားပါတယ်ဒီလိုသတင်းအနေနဲ့အတူ Australia Open Tennis ပြိုင်ပွဲကသတင်းတွေကိုလည်းကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အ ဒီကဘာဘောလုံးဖွဲ့ချုပ်ကတော့ဒီနှစ်မှာပုံစံသစ်နဲ့စတင်ကျင်းပမယ့်ကဘာကလပ်ချန်ပီယံများဖလားပြိုင်ပွဲရဲ့စုဖလားကြီးကိုကဘာတဝမ်းကိုလှည့်လည်ပြသမယ့်အစီအစဉ်ကိုစတင်လိုက်ပါပြီ။ဒီစုဖလားကြီးကိုလှည့်လည်ပြသမယ့်အစီအစဉ်ကိုပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ကနယူးယောက်မြို့မှာစတင်လိုက်တာဖြစ်ပါတယ်။ဒီခန်းနာကိုတော့ FIFA ကဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုပါဝင်ကဘာကျော်ဘောလုံးသမားတွေဖြစ်တဲ့တော်တီ၊ဇနက်ဒီ၊ဘောလက်၊ယောဂက်၊အယ်ဘာ၊ရီဒလာ၊တီယာဂိုမန်ဒက်စ်တို့လည်းတက်ရောက်ခဲ့ကြပြီးတော့ဗြိတိန်ကနာမည်ကြီးဆိုတော့Robbie Williams ကတော့ဒီပွဲကိုတက်ရောက်ပြီးတော့သီးဆူဖျော်ဖြေခဲ့ပါတယ်။ဒီဆူဖလားကြီးကိုတော့လာမယ့် FIFA World Cup Champion များဖလားပြိုင်ပွဲမှာဝင်ပြိုင်မယ့်အသင်း32သင်းရှိတဲ့မျိုးတွေပါဝင်ကမ္ဘာတစ်ဝှမ်းမှာလှည့်လည်ပြသသွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်။ FIFA World Cup Champion များဖလားဘောလုံးပွဲကိုတော့လာမယ့်ဇွန်လ14ရက်နေ့ကနေဇူလိုင်13ရက်နေ့ထိ American ပြည်ထောင်စုမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ယောဘကဘောလုံးသတင်းလေးဘက်မှာတော့ Manchester City အသင်းကအသင်းရဲ့အားထားရတဲ့တိုက်စင်မှု Erling Haaland ကို10နှစ်စာချုပ်ချုပ်လိုက်ပါတယ်။ Man City နဲ့အခုလို10နှစ်စာချုပ်တန်တန်တိုးလိုက်တဲ့ပုံမှာ Haaland ပြောတာကတော့
Yeah, I'm super happy. I'm proud and it's difficult to put words on because
ကျွန်တော်အရင်ပြောပါတယ်။ဂုံလဲယူပါတယ်။ဒါကကျွန်တော်တော့ကြီးမားတဲ့အခိုက်အတန့်ဖြစ်လို့ပြောမပြတက်လာအောင်ပါပဲ။ဆိုတော့ကျွန်တော်အနေနဲ့အရန်ကိုဝမ်းမြောက်ဂုဏ်ယူမိပြီးတော့အသင်းမှာအချိန်ကြာကြီးနေသွားဖို့မျှော်လင့်ထားပါတယ်
။အသင်းလေးဟာများသောအားဖြင့်ကစားသမားတယောက်ကို၄နှစ်ဒါမှမဟုတ်၅နှစ်အလွန်ဆုံး၆နှစ်လောက်ပဲစာချုပ်ချုပ်လို့ရှိပြီးတော့အခုလိုကစားသမားတယောက်ကို၁၀နှစ်စာချုပ်ချုပ်လိုက်တာဟာထူးခြားတဲ့စံချိန်တစ်ခုလည်းဖြစ်ပါတယ်။ဟာလန်ကိုအခုလိုမျိုးအသင်းက၁၀နှစ်စာချုပ်ချုပ်လိုက်တာနဲ့ပတ်သက်ပြီးတော့မန်စီးတီးနည်းပြဂွာဒီယိုလာပြောတာကတော့
That is an exceptional news for all of us for the club so when one player decide to sign this type of contract never had
ဒါကအသင်းအတွက်ရောကျွန်တော်တို့အားလုံးအတွက်ရောတကယ်ကိုသတင်းကောင်းပါကစားသမားတယောက်ကဒီလိုအရင်ကဘယ်တော့မှမရှိခဲ့ဘူးတဲ့စာချုပ်မျိုးလက်မှတ်ထိုးဖို့ဆုံးဖြတ်တယ်ဆိုရင်ဒါကဘာကိုပြသလဲဆိုတော့သူတို့အနေနဲ့ဒီအသင်းမှာဘယ်လောက်တောင်ဆက်နေသွားကျင်တယ်လဲဆိုတာကိုပြသနေတာပါဒီလိုမှမဟုတ်ဘူးဆိုရင်တော့အေဂျင့်တွေကစားသမားတွေကအမြဲတမ်းငြင်းလေးရှိပြီးတစ်နှစ်နဲ့နှစ်ဒါမှမဟုတ်၃နှစ်လောက်ပဲစာချုပ်ထိုးကြပါတယ်ပြီးတော့မှနောက်ထပ်စာချုပ်တွေချုပ်ကြတာပါ၁၀နှစ်အတွင်းမှာအများကြီးဖြစ်နိုင်ပါတယ်အခုလို၁၀နှစ်ဆိုတဲ့စာချုပ်ကတော့သူ့အနေနဲ့အသင်းကိုဘလောက်ယုံကြည်မှုရှိတယ်ဆိုတာပြသနေတာပါပြီးတော့အသင်းဘက်ကလည်းသူ့အပေါ်ယုံကြည်မှုရှိတယ်ဆိုတာကိုပြတာပါသူဘယ်လောက် professional ဆန်တယ်ဆိုတာလည်းအသင်းကသိပါတယ်ကျွန်တော်ထင်တာကတော့သူကအသင်းကိုရောဒီမှာရှိတဲ့လူတွေကိုရော Premier League ကိုရောချစ်တာကြောင့်အခုလို၁၀နှစ်စာချုပ်ချုပ်လိုက်တာပါ
ဟာလေလက်ရှိစာချုပ်ဟာ2029မှာကုန်မှာဖြစ်ပြီးတော့အခုလိုစာချုပ်အစ်စ်ပြောင်းပြီးတော့ဆယ်နှစ်ထပ်တိုးလိုက်တဲ့အတွက်သူဟာ2035ခုနှစ်အထိအသင်းနဲ့တူဆက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာတော့ဒီဘောလုံးသမားအပြောင်းအရွှေ့တွေပတ်မှာတော့ PSG အသင်းကနာပိုလီမှာကစားနေတဲ့ဂျော်ဂျီယာတိုက်စမှုအဝိရှာကာဗာကာလီယာကိုယူတန်း80နဲ့ဝယ်လိုက်ပါတယ်အသက်23နှစ်ရှိဖြစ်တဲ့ကာဗာကာလီယာကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ PSG အသင်းကပြီးခဲ့တဲ့တောက်ကြနေ့ကကြေညာပါတယ်အင်္ဂလန်ဘက်မှာတော့မန်ယူအသင်းမှာကစားနေတဲ့ဘရာဇီးတောင်ပံကစားသမားအန်တိုနီကိုစပိန်လာလီဂါကရီယယ်ဘက်တစ်အသင်းကဒီဘောလုံးရာသီအကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်အချိန်တည်းမှာပဲမန်စီးတီးအသင်းကပြည်နိုင်ငံလွန်စ်အသင်းမှာကစားနေတဲ့ဥစ်ဘက်ကစ္စတန်နောက်တန်းလူအဗ်ဒူကိုရီယာကူစနော့ကိုယူရိုတန်း40နဲ့ဝယ်လိုက်ပြီဖြစ်ပါတယ်မန်စီးတီးအသင်းဟာဒီနေ့မှာရှုံးပွဲတွေအတော်များနေတဲ့အတွက်နောက်တန်းကိုအားဖြည့်ဖို့အတွက်အခုလိုကူစနော့ကိုခေါ်လိုက်တာဖြစ်ပြီးတော့သူ့ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့မန်စီးတီးအသင်းကတင်လာနေမှာကြေညာလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့မန်ယူနီးပြဟောင်းအိုလီဂေါနာဆောရှာကိုတူရကီကဘရှိဒက်စ်အသင်းရဲ့နီးပြဖြစ်နေခန့်လိုက်ပါတယ်ဘရှိဒက်စ်အသင်းကဆောရှာကိုတနစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်တနစ်တန်းတိုးဖို့အချက်လဲပါဝင်တယ်လို့ဆိုပါတယ
် It's I've been outside football for a little while being as a boss but for me
ကျွန်တော်အနေနဲ့ပြီးခဲ့တဲ့နှစ်တွေအတွင်းနီးပြအလုပ်မလုပ်ဘဲနေနေခဲ့တာဖြစ်ပေမဲ့ဘရော့ဘောလုံးအဖွဲ့ချုပ်နဲ့အလုပ်တွေတွဲလုပ်နေတာပါဒါပေမဲ့လည်းကျွန်တော်ဘလုံးပွဲတွေကိုအမြဲကြည့်နေတယ်လို့ဒီအသင်းကိုလည်းကြည့်ဖြစ်ပါတယ်။အခုဘက်စတက်အသင်းလိုမျိုးအသင်းကြီးတစ်ခုကိုနီးပြလုခွင့်ရတဲ့အတွက်အကူအညီပါတယ်
။ဆိုရှာကူလိုတူရကီကိုရောက်လာတဲ့အတွက်ဖီနာဘာချေအသင်းမှာနီးပြလုနေတဲ့မန်ယူနီးပြဟောင်းလို့ဖြစ်တဲ့မိုရီညိုနဲ့လည်းပြန်ပြီးတော့ဆုံးသွားမှာဖြစ်ပါတယ်ခင်ဗျာ။ Manchester United အသင်းရဲ့ကံမော်လုံးသမားကြီး Dennis Law ကတော့ January 18ရက်နေ့တောက်ကြလေးမှာကွယ်လွန်သွားခဲ့ဖြစ်ပါတယ်။ Dennis Law ဟာအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့မိသားစုကကြေညာပါတယ်။အခုလို Dennis Law ကွယ်လွန်သွားတဲ့အပေါ်မှာအလွန်ကိုစိတ်မကောင်းဖြစ်မိတယ်လို့ Manchester United အသင်းကပြောပါတယ်။ Dennis Law ဟာ Manchester United အသင်း1968ဥရောပဖလားရတဲ့နေရာမှာ Bobby Charlton, George Best တို့နဲ့အတူတွဲပြီးတော့ United အတွက်အရေးပါတဲ့ကစားသမားတူဖြစ်ခဲ့တဲ့သူပါ Dennis Law ဟာ Manchester United အသင်းအတွက်17နှစ်ကြာကစားခဲ့ပြီးတော့ပွဲပေါင်း404ပွဲမှာ238ဂိုးသွင်းပြီးတော့ Man U အတွက်တတိယဂိုးအများဆုံးသွင်းပေးခဲ့သူလည်းဖြစ်ပါတယ်။ဒါ့အပြင်သူဟာ1964ခုနှစ်ကပြင်းထန်ဘောလုံးမဲ့ကစင်းကချီးမင်းတဲ့ Ballon d'Or ရွှေဘောလုံးဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲအမျိုးသားတူချင်း Quarter Final ပွဲစဉ်မှာတော့ပထမပွဲမှာ Germany ကကမ္ဘာအဆင့်နဲ့ Alexander Zverev က American က Tommy Paul ကို6-6-6-6-6-1နဲ့နိုင်ပြီးတော့ Semi-final ကိုတက်သွားပါတယ်။ဒုတိယ Quarter Final မှာတော့ Djokovic နဲ့ Alcaraz တို့တွေ့ကြကြပြီးတော့ပထမပွဲမှာ Alcaraz က6-4နဲ့နိုင်ခဲ့ပေမဲ့ Djokovic က6-4-6-3-6-4နဲ့၃ပွဲဆက်တိုက်ပြန်နိုင်လာကြောင်း Semi-final ကိုတက်သွားခဲ့ပါတယ်။ဒါဟာ Djokovic အတွက်တော့ Grand Slam ပြိုင်ပွဲတွေမှာ Semi Final ကိုတက်တာအကြိမ်50မြောက်လည်းဖြစ်ပါတယ်။ Semi Final မှာတော့ Djokovic နဲ့ Alexander Zverev တို့တွေ့ကြမှာဖြစ်ပါတယ်။အမျိုးသမီးတူချင်း Quarter Final ပွဲစဉ်တွေမှာတော့ American ကနံပါတ်ကြီးကစားသမားတူဖြစ်တဲ့ Coco Gauff မမျှော်လင့်ပဲအရေးနိုင်ပြီးတော့ပြိုင်ပွဲကထွက်လာရပါတယ်။ Coco Gauff နဲ့ Spain နိုင်ငံက Paula Badosa တို့ပထမ Quarter Final ပွဲစဉ်ဖြစ်တဲ့ကစားကြတာမှာ Badosa ကခွန်9 6-4နဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါ။ဒုတိယ quarter final မှာတော့လက်ရှိ champion လည်းဖြစ်ကမ္ဘာအဆင့်တက်လည်းဖြစ်နေ Arina Sabalenka က Anastasia Pavlyuchenkova ကို 6-2-6-6-3 နဲ့၃ပွဲအပြည့်ကစားပြီးတော့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ American ဘက်ကဒီအောက်စားသတင်းတစ်ခုမှာတော့ NFL American အမျိုးသားဘောလုံးပွဲမှာတော့ Washington ခြေစိုက် Commander အသင်းဟာဒီနေ့မှာ Super Bowl ကိုဘူဆွဲမယ်လို့ရည်ပန်းစားနေတဲ့အသင်းတွေလည်းကတခုဖြစ်တဲ့ Detroit Lions အသင်းကို 45-31 နဲ့အနိုင်ရပြီးတော့ NFC Conference Final ကိုတက်သွားခဲ့ပြီဖြစ်ပါတယ်။ NFC Final မှာတော့ Washington Commander အသင်းဟာ Philadelphia Eagles အသင်းနဲ့ကစားမှာဖြစ်ပြီးတော့တစ်ဖက်က AFC Conference ပြိုင်ပွဲမှာတော့ Buffalo Bills အသင်းနဲ့မနေ့က Super Bowl Champion Kansas City Chiefs အသင်းတို့ဘောလုံးကြမှာဖြစ်ပါတယ်။အဲ့ဒီနှစ်ပွဲမှာနိုင်တဲ့နှစ်သင်းကတော့ Super Bowl လို့ခေါ်တဲ့ American မျိုးသားဘောလုံး Final မှာဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရရန်နိုင်ရဲ့အားကစားတဲ့ရင်ဖြစ်ပါခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့စာရေးမယ်ဆိုရင် burmesevoanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြမှာပါ။ရုရှားသမ္မတပူတင်အနေနဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့အဓိပ္ပာယ်မဲ့စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေပေါ်တံခါးပိတ်ဆို့တာသွင်းကုန်ကွန်နဲ့အခွင့်အရေးကိုမကြခင်တိုးမြှင့်ကောက်ခံတာတွေလုပ်ရလိမ့်မယ်လို့အမေရိကန်သမ္မတသစ်ဒေါ်နယ်ထရန့်ကပြည့်ပြည့်စုံစုံပြောလိုက်ပါတယ်။အမေရိကန်သမ္မတအဖြစ်စတင်တာဝန်ယူပြီးဒုတိယမြောက်နေ့မှာပဲရုရှားသမ္မတပူတင်ကိုလူမှုကွန်ရက်ကနေတဆင့်ပြောဆိုလိုက်တာဖြစ်ပါတယ်။မီဂန်သမရတို့နဲ့ထရန့်ကသူ့ရဲ့ဒုတိယသမရသက်တမ်းကိုစတင်တာဝန်ယူလိုက်တာနဲ့အတူပဲအမေရိကန်နိုင်ငံသားဝင်ကြီးသစ်ဖြစ်လာတဲ့ရူဘီယိုကလည်းတန်တမန်ရေးမှာအမေရိကန်အမျိုးသားအချိုးစည်းဘွားကိုဗဟုပြုမှာဖြစ်ကြောင်းဗိုဒူနေကပြောကြားလိုက်ပါတယ်ရူဘီယိုကသူ့ရဲ့မစ်ရှင်ကိုကြေညာလိုက်ပြီးအဲ့ဒီတည်းမှာအမေရိကန်နိုင်ငံပို့ပြီးတော့ဘေးကင်းလုံခြုံလာစေမလားအမေရိကန်ပို့ပြီးတော့ခိုင်မာအားကောင်းလာစေမလားအမေရိကန်ပို့ပြီးကျယ်ဝချမ်းသာစေမလားဆိုတဲ့အချက်တွေကိုထည့်သွင်းထားပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်လုံခြုံရေးကိုထောက်ကူဖို့အတွက်အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတပ်ဖွဲ့ဝင်1500ကိုလာမယ့်ရက်ပိုင်းအတွင်းဖြန့်တက်ချရမယ့်အကြောင်းတာဝန်ရှိသူတွေကပြောကြားပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုငင်းညိုင်းရေးဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိ Julius Long ကအပြင် VOA ရဲ့website facebook youtube စာမျက်နှာတွေကပါ direct တင်ဆက်ကြတာပါ VOA ချင်းမိတ်ဆွေတွေအားလုံးဘေးကင်းလုံခြုံမှုရှိကြပါစေ VOA နားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ